မြန်မာနိုင်ငံတော်ဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့ရှေ့ရမြောက်လာပြီဖြစ်ပါတယ်။ရန်ကုန်မြို့တော်ဆန္ဒပြသူတွေထဲမှာအမေရိကန်နဲ့တရုတ်တန်ယုံတွေအပါအဝင်နိုင်ငံတကာတန်ယုံတွေရှိနေကုလသမဂ္ဂရုံးရှိမှဆန္ဒပြသူတွေလည်းအများအပြားရှိပါတယ်။ဒေသအသီးသီးမှဆန္ဒပြကြသူတွေတဲ့ဝစ်ဆုံအမျိုးမျိုး၊နီလန်းအမျိုးမျိုးနဲ့ဆန္ဒပြကြတာကိုတွေ့ရပြီးဒီထဲမှာပင့်ကူလူသားစပိုင်ဒါမန်ဝစ်ဆုံနဲ့ရန်ကုန်မှာဆန္ဒပြသူတူလဲပါဝင်ပါတယ
်။ကျွန်တော်ကစေဆိုးရအောင်ကိုလို့ကိုလို့စီချင်လို့ပဲပြောရှင်းပါတယ်။ပြီးတော့တလုံးဖြတ်တန်းခဲ့တဲ့တွေးကြောက်ခဲ့တဲ့အရေးခင်းကြတာလေဆန္ဒပြဖို့ပြပါတယ်။အခုကျွန်တော်တို့လူငယ်လောက်တာနဲ့လောကမတူပါဘူး။ကျွန်တော်တို့ရဲ့ idea လေကျွန်တော်တို့ရဲ့အမျိုးမြင်တွေကတလုံးတွေးရတယ်ကိုအများကြီးကိုရှေ့ရောက်နေပါတယ်။တလုံးကျွန်တော်တို့တိုက်ခိုက်နိုင်မှာမဟုတ်ပါဘူး။ကျွန်တော်တို့ကတလုံးအနိုင်ယူပြီးတိုက်ခိုက်သွားမှာဖြစ်ပါတယ
်။ဒီပြီးတော့မှဆိုချင်းလုံးခတ်ပြီးဆန္ဒပြကြသူတွေလည်းရှိပါတယ်။အစိုးရဌာနပေါင်းစုံကဝန်ထမ်းတွေလည်းလုပ်ငန်းဝင်တွေကိုပြန်မဝင်ပဲဆန္ဒပြပွဲတွေမှာနေစဉ်လိုပါဝင်နေကြတာပါ။ကြားပြည်နယ်မှာရဲတပ်ဖွဲ့အင်အားရဲ့၄ဘုံတစ်ဘုံအထိဆန္ဒပြပွဲတွေပါဝင်လာတယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်။မန္တလေးမှာတော့ရှေ့နေတွေသတင်းမီဒီယာသမားတွေလည်းဆန္ဒပြကြပါတယ်။မော်လမြိုင်မှာအာနာသိန်းစစ်တပ်ကိုထောက်ခံနေဆိုတဲ့ဆန္ဒပြဝဲနဲ့အတူအာနာသိန်းမှုစံချိန်သူတွေကအဲ့ဒီဆန္ဒပြသူတွေကိုတံပုံးတီးပြီးကန့်ကွက်ကြပါတယ်။ဒီကနေ့ဖေဖော်ဝါရီလ13ရက်နေ့ဟာကွယ်လွန်သူအမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့106နှစ်မြောက်မွေးနေ့ဖြစ်ပြီးဒီနေ့ကိုကလေးများနေ့အဖြစ်သတ်မှတ်ပြီးတော့ပြီးခဲ့တဲ့နှစ်တွေကနိုင်ငံတော်မှာအခမ်းအနားတွေကျင်းပခဲ့ပါတယ်။ဒီနှစ်မှာတော့စစ်တပ်ကအာနာသိန်းထားတဲ့အချိန်ဖြစ်တဲ့အတွက်နေရာတချို့မှာပဲအခမ်းအနားလုပ်တာတွေ့ရပြီးအများစုကတော့ဆန္ဒပြပွဲအတွင်းမှာပဲ9မိနစ်ကြာငြိမ်သက်ပြီးအထိမ်းအမှတ်ပြုကြပါဗျ။